လေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တွေပင်ရဲ့တက်တမ်းမှာပြိုးပင်ဘဝဟာအရေးအကြီးဆုံးဂရုစိုက်ရမယ့်အနေထားပါပဲလူငယ်တွေဆိုတာအနာဂတ်ခေါင်းဆောင်တွေလို့ကျွန်တော်တို့ကာရာတွေလို့ယူခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအာမနာရန်သုံးသပ်ကြည့်တဲ့အခါကာရာရွတ်ရုံကအခက်များများပါပဲကလေးနဲ့လူငယ်တွေကိုတံပိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတံပိုးထားခံရသူဟာတံပိုးရှိအောင်နေပါလိမ့်မယ်လူမှုကွန်ရက်တွေသုံးဆွဲခြင်းဟာကလေးတွေအပေါ်တက်ရောက်မှုတွေဘယ်လိုရှိတယ်ဆိုတာကိုဆွေးနွေးကြပါလေမိခင်တယောက်ကခရီးသွားရမယ်တဲ့အဲ့ဒီအတွက်သူမရှိတဲ့အချိန်မှာအိမ်မှာကလေးတွေပဲကြံခဲ့မယ်အဲသူတို့အတွက်စားတော့စရာဟင်းတွေဘယ်လိုချက်ပြုတ်ကြော်လော်ပြီးတော့ပြင်ဆင်ထားတယ်ဆိုတာကိုတိတိချာချာမိတ်ဆွေတွေကိုပြောပြနေပါတယ်အဲ့တော့မိတ်ဆွေတွေကလည်းအဲ့ဒီမိခင်ကိုချီးကျူးကြတယ်ဩအင်မတန်စိတ်ဆက်သေးကြတာပဲမေတ္တာတရားကြီးမားတာပဲမိခင်တယောက်တာဝန်ကျေပါတယ်လို့ချီးမွမ်းကြပါတယ်အဲ့ဒါကဘယ်မှာလဲဆိုတော့ Facebook လို့ခေါ်တဲ့လူမှုကွန်ရက်ပေါ်မှာပါဒါကိုတွေ့မြင်သွားတဲ့တချို့မိဘတွေကတော့စိုးရိမ်တကြီးနဲ့ကိုကန့်ကွက်ကြပါတယ်ဘလို့ကန့်ကွက်ကြတာလဲဆိုတော့အိမ်မှာကလေးတွေကြီးပဲကြံခဲ့မဲ့ကိစ္စကိုဘာဖြစ်လို့အများသိအောင်အဲ့လိုဖော်ပြရလဲဒါဟာမသမာမှုတွေကိုလက်ထောက်ချသလိုဖြစ်မယ်လို့ထောက်ပြကြတာပါပဲ။ဘာကြောင့်လဲဆိုတော့လူကြီးတွေတယောက်မှမကြံခဲ့ဘူး။ကလေးနှစ်ယောက်သုံးယောက်ပဲကြံခဲ့မယ်ဆိုတဲ့အချက်ကပေါ်လင်သွားလို့ပါ။တိုးတိုးသိသိသွားရမယ်ခကြီးမှာဘာဖြစ်လို့အန်ဒီကိုလက်ရခေါ်တယ်လဲလို့မေးပါတယ်။အဲ့တော့ဒါကသူတို့မိတ်ဆွေတွေကြားထဲမှာပဲ friend only ခေါ်တဲ့ကိုမိတ်ဆွေချင်းချင်းပဲတိတဲ့နေရာလားဆိုတော့လည်းမဟုတ်ပါဘူး။ public လို့ခေါ်တဲ့လူတိုင်းဖတ်လို့ရတဲ့နေရာမှာတင်လိုက်တဲ့အတွက်ဝိုင်းပြီးတော့ထောက်ပြကြတာပါအဲဒီတော့လောက်ရတွေတိုင်းမှာစနစ်တကျနောက်ဆက်တွဲတွေဖြစ်လာနိုင်ခြေတွေကိုစဉ်းစားဖို့လိုတယ်လို့ဝိုင်းထောက်ပြကြတာပါအဲဒီအချိန်မှာမိခင်ကတော့အဲဒီ Facebook ပေါ်မှာပဲသူ့မိတ်ဆွေတွေကိုပြောနေတာအဲလိုချက်ပြုတ်ကြော်လှော်ပြင်ဆင်ပေးလိုက်ရလို့သုံးလေးရစာလုပ်ခဲ့ရလို့မောသားပြီးအိတ်တော်မဲ Good night ဆိုပြီးတော့လုပ်နေကြတယ်အဲဒါကတကယ်တော့စိုးရိမ်သူတွေဘက်ကထောက်ပြချက်တွေကစဉ်းစားစရာလို့ကျွန်တော်ပြောချင်တာပါဒီလိုပါပဲသားသမီးတွေရဲ့ကိစ္စနေ့စဉ်ကြုံတွေ့နေရတဲ့မိသားစုအရေးတွေကိုလည်း Facebook ပေါ်တက်ရေးလိုက်တယ်။အဲ့လိုမလုပ်ကြဘဲကန့်ကွက်တဲ့စိုးရိမ်တကြီးနဲ့တားတဲ့လူတွေရဲ့အကြောင်းပြချက်ကဘာတွေပါလဲ။ဥပမာဆိုတော့ကလေးတယောက်ယောဂတစ်ခုဖြစ်တယ်။ခန္ဓာကိုယ်မှာပေါက်နေတဲ့ရာနာကအစဒါမှမဟုတ်ရင်လည်းအမြင်မတက်နိုင်တဲ့ဝေဒနာတစ်ခုခုကြုံနေရတယ်။အဲ့ဒီခါမျိုးမှာဓာတ်ပုံမှာရိုက်ပြီးတော့တခါ Facebook ပေါ်ကိုတင်ပါတယ်။တင်တဲ့ဆိုတဲ့နေရာမှာမိမိကလေးရဲ့ခန္ဓာကိုယ်အစိတ်ပိုင်းမှန်သမျှတခါတရံကြရင်အချက်တရားအရာကာကွယ်ရမယ့်နေရာတွေအစဓာတ်ပုံရိုက်ပြီးအားရပါရတင်နေတင်တာကလည်းလူတိုင်းဖတ်လို့ရအောင်တင်နေသူလိုချင်တာကဘာလဲဆိုတော့လူတွေစီကဘလို့ကုရမလဲဆိုတော့အရင်ကအတွေ့အကြုံတွေအကြံဉာဏ်တွေစိတ်မိတော်တွေကိုသူကတောင်းညင်တာပါတဲ့လူများများသိတော့များများကူနိုင်တာပေါ့လို့စဉ်းစားပါတယ်ဒါပေမဲ့အဲ့ဒီစဉ်းစားချက်ကိုပဲဝိုင်းပြီးတော့ဝေဖန်ထောက်ပြကြတာကတော့ဒါကတကယ်ကျွမ်းကျင်နားလည်သူထံကိုချက်ပေါက်လို့ခေါ်တဲ့စကားပြောကန်းကနေတီးကြမေးရမယ့်ကိစ္စကအရာရာကိုဒီလိုတင်တဲ့ဆိုတဲ့အခါမှာလူတိုင်းဟာစေဝါကျွမ်းကျင်သူမဟုတ်ဘူးကုသရေးနားလည်သူမဟုတ်ဘူးကျမ်းမာရေးပညာရှင်မဟုတ်ဘူးစိတ်မိတို့တွေကလူတစ်ယောက်နဲ့ဓာတ်ပြုမှုတူပေမဲ့နောက်တစ်ယောက်နဲ့ကျတော့ဓာတ်ပြုမှုမတူကြဘူးအဲ့ဒီခါကျတော့ဓာတ်တုံ့ပြန်မှုမတူကြတဲ့အတွက်ဘေးထွက်ဆိုးကျိုးတွေအင်မတန်ကြုံနိုင်တယ်ဆိုတာလည်းထောက်ပြကြသလိုခလေးရဲ့ခန္ဓာကိုယ်မှာရှိတဲ့မဖော်ပြအပ်တဲ့အင်္ဂါအစိတ်ပိုင်းများအဲ့ဒါလိုလယ်လယ်နဲ့ဖော်ပြခြင်းဟာကလေးကိုသူ့ရဲ့အခွင့်အရေးကိုထိခိုက်စေတယ်လို့ထောက်ပြကြတာပါကျွန်တော်တို့စီမှာတော့ကလေးကိုဓာတ်ပုံရိုက်ယူတယ်ဆိုတာမဆန်းတဲ့ကိစ္စဖြစ်နေပြီကလေးငင်းပယ်နိုင်စွာမရှိသေးတဲ့အရွယ်ပြောကြပါတော့မွေးကင်းစအခုမှအမိဝမ်းကကျွတ်ကလေးကစပြီးတော့ဓာတ်ပုံရိုက်တဲ့လူတွေလည်းအင်ပရက်များပါတယ်ကလေးဟာသဘောမတူဘူးလို့ငင်းဆန်ခွင့်မရှိသလိုသူ့ရဲ့မျက်လုံးချမ်းမာကြီးထိခိုက်နိုင်လားအောင် flash gun လို့ခေါ်တဲ့တဲ့ပြည့်မိတွေနဲ့ရိုက်တာကအစကြုံနေရတာပါအဲ့တော့ကာယကံရှင်ကကန့်ကွက်နိုင်စွာမရှိတဲ့အပေါ်မှာလွယ်လွယ်ကူကူနဲ့တင်နေကြတာဟာတကယ်ရည်ရွယ်ချက်ကဘာပါလဲပြောကြပါလိမ့်မယ်အဝေးရလူတွေကကြည့်ချင်လို့ပါလို့ဆိုတာဒါပေမဲ့ဒီကနေ့ခေတ်စိတ်သိပ္ပံပညာအရ၎င်းစိတ်ပိုင်းဆိုင်ရာစဉ်းစားကြတဲ့ပညာရှင်တွေရဲ့အဆိုအရ၎င်းကလေးတွေဟာသူတို့သဘောမတူတဲ့ပုံတွေကိုတစ်ချိန်မှာပြန်တွေ့ကြရင်အမတန်စိတ်မှာထိခိုက်တပါတယ်တဲ့သူတို့ရဲ့ပုံတွေကိုအရွယ်မတိုင်ခင်ဒုတိမဟုတ်ဝေဒနာတစ်ခုခုခံစားနေရခြင်းသို့မဟုတ်သူတို့မနှိမ့်ညွတ်တဲ့အနေအထားမျိုးနဲ့တင်နေဆိုတာဟာသူတို့ရဲ့အခွင့်အရေးကိုထိပါခြင်းလို့ကလေးတွေကနားလည်ကြပါတယ်အချိန်တန်တဲ့အခါမှာအဲ့ဒါတွေဟာပြန်ပြီးတော့ကုလို့ဆယ်လို့မရတဲ့အနေအထားမျိုးရောက်ကြပါတယ် အဲ့ဒီတော့ကျွန်တော်တို့စီမှာကလေးတွေကိုတကယ်ချစ်တယ်ဆိုရင်ကြာကြာနာနာရေရှည်ကိစ္စအထိစဉ်းစားကြဖို့ပါပထမဆုံးတင်ပြခဲ့တဲ့ခရီးထွက်မယ်ဆိုတဲ့ကိစ္စဆိုရင်တခါကတခိုးနှစ်ယောက်ကအိမ်ဖောက်နေတယ်တယောက်ကမြန်မြန်လုပ်ပြန်လာရင်ဘယ်နဲ့လုံလဲဆိုတော့မပူနဲ့ဘယ်နှရောက်နေပြီဟောဒီမှာအတိအကျမြေပုံနဲ့ပေါ်နေတယ်ဆိုပြီးတော့ပြီးသွားတဲ့လူတွေသူတို့တင်ထားတဲ့အင်တာနက်ကပုံတွေကိုပြပြီးတော့ပြောတာမျိုးပါအဲ့တော့လုံယုံရေးကအစနောက်တစ်ခါတူဦးချင်းစီမှာပုဂ္ဂလိကအခွင့်အရေးတွေကိုယ့်ရဲ့လှုပ်ဝက်ချက်တွေကိုယ့်ရဲ့လွတ်လပ်လုံခြုံမှုတွေကိုထိခိုက်တယ်လို့ခံစားကြရပြီဆိုရင်အမှန်မကောင်းတော့ပါဘူးဒါကြောင့်ကိုယ့်ရဲ့လူကြီးများရဲ့စီမံမှုလူကြီးများစေတနာဘလောက်ပင်မှန်တော်လဲကလေးတွေအတွက်နင့်နာမဲ့ကိစ္စမျိုးကိုစင်ကျင်ပေးကြဖို့ကလေးတွေကိုစားကျွန်တော်ဆွေးနွေးပါတယ်